အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ဖြစ်တဲ့သူအရေအတွက်ဟာတရုတ်နိုင်ငံတက်ကျော်သွားပြီလို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောလိုက်ပါတယ်။အိန္ဒိယမှာဗိုင်းရပ်စ်ကူးစက်ခံထားသူအဖြစ်အတည်ပြုထားတဲ့သူ 85,940 နဲ့သေဆုံးသူ 2,952 ယောက်ထံမနည်းရှိပြီးတော့တရုတ်နိုင်ငံမှာတော့ရောဂါကူးစက်ခံသူဟာ 72,941 ယောက်ထံမနည်းရှိတာဖြစ်ပါတယ်။ပြီးခဲ့တဲ့24နှစ်အတွင်းတနိုင်ငံလုံးမှာနောက်ထပ်ရောဂါကူးစက်ခံသူ 3,980 ရှိပြီးတော့သေဆုံးသူ 103 ယောက်ရှိပါတယ်။အိန္ဒိယနိုင်ငံမှာလူတွေကိုအပြစ်မထွက်ဖို့တားမြစ်ထားတဲ့အမိန့်ကိုဆက်တိုးမတိုးဆိုတာကိုဝန်ကြီးချုပ်နရင်ဒရာမိုဒီအစိုးရကဒီသတင်းပတ်ကောင်မှဆုံးဖြတ်မှာဖြစ်ပါတယ်။တရုတ်နိုင်ငံမှာတော့နေ့စဉ်ကျင်းပတဲ့တရုတ်မျိုးသားကွန်ဂရက်ကိုရက်လျှော့ပြီးတော့ခက်တုတ်တုတ်ပဲကျင်းပသွားမယ်လို့တရုတ်မျိုးသားကွန်ဂရက်ရဲ့နိုင်ငံသားရေးကော်မတီဥက္ကဋ္ဌကပြောလိုက်ပါတယ်။မေလ22ရက်နေ့မှာကျင်းပမယ်တရုတ်မျိုးသားကွန်ဂရက်ကိုပုံမှန်အဖြစ်တော့နှစ်ပတ်ကြာကျင်းပလို့ရှိပေမဲ့ဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အခုနှစ်မှာတစ်ပတ်လောက်ပဲကျင်းပသွားဖို့ရှိပါတယ်။တောင်ကိုရီးယားမှာတော့ညကလက်သွားတဲ့သူတွေကြားဗိုင်းရပ်စ်ကူးစက်မှုတွေပြန်ဖြစ်ရကနေအခုဆိုရင်ဆိုးမျိုးတစ်ဝိုက်မှာဗိုင်းရပ်စ်ကူးစက်ခံရသူ162ယောက်ထိရှိလာပေမဲ့ရောဂါပိုးကူးစက်မှုတွေစပြီးရောကျလာပြီလို့သတိနဲ့မျှော်လင့်တဲ့အကြောင်းအာဏာပိုင်တွေကပြောပါတယ်။စမ်းသပ်မှုတွေကိုတိုးလှုပ်ခဲ့မယ်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းနေ့စဉ်ကူးစက်မှုနှုန်းက30ကျော်လောက်ပဲရှိခဲ့တယ်လို့ဆိုပါတယ်။ဩစတြေးလျနိုင်ငံဘက်မှာတော့ကန့်သတ်မှုတွေဖြေလျှော့လာနေပေမဲ့လူတွေအနေနဲ့ရောဂါကူးစက်မှုဒုတိယလိုင်းမဖြစ်အောင်သတိထားကြဖို့လိုတယ်လို့အာဏာပိုင်တွေကသတိပေးလိုက်ပါတယ်ခင်ဗျာ။